ကိုခက်ခက်ယောဂါကိုထိမ့်ချုပ်ကာကွယ်နေရချိန်မှာပဲမကြခင်မှာတုတ်ကွေးရသည်ရောက်လာတော့မှဖြစ်လို့ကျန်းမာရေးတွေပို့ပြီးခရူဆိုင်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာကိုတင်ဆက်ပေးပါမယ်။ကျွန်မဖီယိုရီသတင်းတောက်စုစုပါ။ပြည်ရင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတိုးလာနေတာကြောင့်ဒီယောဂါကိုကာကွယ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလိုက်နာနေရတဲ့အချိန်မှာပဲမိုးရင်းကာလအစမှာဖြစ်တဲ့ရာသီတုတ်ကွေးကိုလည်းအခုကတည်းကကြိုတင်ကာကွယ်ထားဖို့လိုတယ်လို့အမျိုးသားအဆင့်ကာကွယ်ဆေးထိုးစီမံချက်ကျန်းမာရေးအကြံပေးအဖွဲ့ဝင်ပမောက္ခဒေါက်တာစောဝင်းကသတိပေးထားပါတယ်
အဲ့ဒီမှာကိုဗစ်ကတော်တော်လေးထိန်းသိမ်းမှုရပါတော့ဇာတိတကွေးကတော့သူ့ပုံစံနဲ့သူဖြစ်နိုင်တယ်ပေါ့နော်ဒီလိုလိုထမားရပါတ
ယ်ဟုတ်ကဲ့ပါဆရာကြီးအဲ့တော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ရှောင်ရွက်တွေကိုလိုက်နာတယ်လို့မျိုးပဲတစ်ချိန်တည်းမှာပဲလူကြီးရောကလေးရောဒီဇာတိတကွေးအတွက်ကိုလည်းခရူးဆိုင်ဖို့အတွက်လိုရဲဆိုတဲ့အချိန်ကိုရောက်နေရပါတော့
ဟုတ်ပါတယ်ကိုဗစ်လိုပဲမတ်စကတ်တာတို့ဆောင်းဆုံးလို့ရှင်တစ်ရှင်းနဲ့ကာပြီးတော့ဆိုးတာတတော်စစ်ကွေးနဲ့ကာပြီးဆိုးတာတွေကဖြစ်ရောက်ပါ
ရာသီတုတ်ကွေးကူးစက်မှုကအခုဖြစ်နေတဲ့ကိုဗစ်ရောဂါကူးစက်တာနဲ့ဆင်တူတာကြောင့်ကိုဗစ်ကာကွယ်ရေးနည်းစနစ်တွေကရာသီတုတ်ကွေးအတွက်လည်းအသုံးဝင်နေပါတယ်။ရာသီတုတ်ကွေးကာကွယ်ဆေးကိုတစ်နှစ်တစ်ခါထိုးပေးလို့ရပြီးအခုနှစ်အတွက်ဆိုမေလကစပြီးကာကွယ်ဆေးထိုးလို့ရနေပြီလို့ဒေါက်တာစောဝင်းကပြောပါတယ်
။ရာသီတုတ်ကွေးကတော့တုတ်ကွေးဗိုင်းရပ်စ်ကိုကြောင့်ဖြစ်ပါတယ်။အဲတော့ချောင်းဆိုးမယ်၊နှာစီးမယ်ပေါ့နော်။ကျင်ကိုယ်လက်တွေကိုက်ခဲမယ်ဆိုတော့ကိုဗစ်နဲ့လည်းလည်းလက္ခဏာတူတယ်ပေါ့။ဒါပေမဲ့ကိုဗစ်ကတော့ဒီချောင်းကြောက်ဆိုတာများတယ်ချောင်းဆိုးဆိုရမယ်လေဒါတော့မိုးရပြီးအချိန်မှာကျောင်းလေးဖွင့်တဲ့အချိန်နောက်တော့မှဖြစ်ရတယ်ကလေးလည်းဖြစ်နိုင်တယ်လူကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒါနဲ့လည်းသွားပြီးရောသွားနိုင်တယ
်ပြီးခဲ့တဲ့နှစ်2019ရာသီတုတ်ကွေးကာလတုန်းကပြည်တွင်းမှာ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ118ဦးအထိရှိခဲ့ပါတယ်တုတ်ကွေးကာကွယ်ဆေးကိုအသက်ကြီးသူနဲ့ယောဂအခန်းရှိသူတွေအနေနဲ့အဓိကထားပြီးထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်လူနာတွေကိုထိတွေ့ကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိလာတာကြောင့်ပြည်တွင်းမှာဒီယောဂါကာကွယ်ရေးအတွက်အရှိန်မြင့်လိုက်နာဆောင်ရွက်နေကြတာပါ။လာမယ့်ရာသီတုတ်ကွေးကာလအတွက်မြန်မာတပြည်လုံးမှာရှိတဲ့ကျန်းမာရေးဝန်ထမ်းသသိန်းတပေါင်းကျော်ကိုအစိုးရအစီအမံနဲ့တုတ်ကွေးကာကွယ်ဆေးအခမဲ့ထိုးပေးဖို့ကိုစီစဉ်ထားရှိပြီးဖြစ်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းတွေကအစရာသီတုတ်ကွေးကိုကာကွယ်ထားနိုင်ရင်လူနာရေးစီကူးစက်လာနိုင်တာမရှိတော့ဘူးလို့ဒေါက်တာစောဝင်းကပြောပါတယ်။
ဒီကဘူရေးကြည့်တာသူတို့ဒီကိုလာပြီးတော့တက်တဲ့လူနာတွေကငကိုတွေကယောဂအခန်းရှိတယ်ပေါ့နော်။နာစီးကြိုရှိတယ်၊သွေးတို့ရှိတယ်၊နှလုံးရှိတယ်အစပြင်ဒီလိုလူနာမျိုးနေနဲ့သူတို့ကထိတွေ့ရင်သူတို့ဇီယမ်းမှာတစ်ဆင့်ရာသီတုတ်ကွေးကိုကူးသွားလို့ရှိရင်အဲ့ဒီလူနာတွေကအသက်ဆုံးရှုံးနိုင်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကျန်းမာရေးဝန်ထမ်းတွေကိုထိုးပေးထားခြင်းအားဖြင့်ဆက်နဲ့သူတို့ကြည့်ရတဲ့လူနာတွေအတွက်လည်းရာသီတုတ်ကွေးကြောင့်အန္တရာယ်မဖြစ်အောင်ကာကွယ်ပေးသားဖြစ်နိုင်ပါတယ်။အဲ့ဒီရွယ်ချက်နဲ့ကျွန်တော်လုပ်ပေးထားပါတယ်။
ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲအတည်ပြုလူနာပေါင်း128ဦးအထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂါသက်သာလို့ဆေးရုံကဆင်းဝင်ရသူ9ဦးရှိထားပြီးဖြစ်ပါတယ်။ကိုဗစ်ယောဂါကိုထိန်းချုပ်ကာကွယ်ရမှာကျမ်းမာရေးတာဝန်ရှိသူတွေနဲ့အတူအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေကြသလိုဒီယောဂါကိုတိုက်ထုတ်နိုင်မှုအတွက်ချမှတ်ထားတဲ့အချက်တွေကိုပြည်သူတွေလိုက်နာဖို့ကအဓိကကြားတယ်လို့ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုကတိုက်တွန်းထားပါတယ်။
ကလေးရဲ့ဒုက္ခကောက်ကောက်နေဆိုင်နေပြင်ထွက်တဲ့ခါကျရင်လက်ခဏကြာခဏစီးနေသကောင်းစီးတက်စင်နေပေါ့နော်။ဒါချီချောင်းစုတဲ့ခါလုံးဆောင်အောင်မယ့်အရာတွေပေါ့နော်။ဒါတွေဆောင်ရမယ်။ဒီမကောင်းကျင်းလည်းအပြည့်မထွက်ဘူးပေါ့နော်။အဲလိုလေအတက်ရကြီးနေတဲ့ဆီကထိုင်နေတာအပြည့်မထွက်ဘူး။ကျွန်တော်တို့ပြန်လာတဲ့အချိန်ဆယ်ချက်ရှိပါတယ်။အဲ့ထဲကပါတဲ့ဟာတွေကိုအားလုံးကကိုယ်စီကိုယ်စီလိုက်နာကြမယ်ဆိုရင်တော့ကျွန်တော်ဖြစ်ပွားမှုဆက်မှုသုံးနေတာ။ကျွန်내ချဆင်းပြီးတော့ကျွန်တော်ခြေနိုင်လက်နိုင်နဲ့အားလုံးအတူတူပေါင်းရင်းတော့ကြိုဆက်နိုင်မှာဖြစ်ပါရဲ့။
ပြည်တွင်းမှာပထမဆုံးကိုဗစ်လူနာတက်ခွဲအတည်ပြုနိုင်ခဲ့တာတလားပြည့်တဲ့ဒီကနေ့ဧပြီလ23ရက်နေ့မနက်ပိုင်းအချိန်ထိကိုဗစ်လူနာပေါင်း113ဦးကိုသက်ဆိုင်ရာဆေးရုံတွေမှာအသီးသီးထားရှိပြီးကုသမှုပေးနေတယ်လို့သိရပါဗျ။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေနေပေါင်း210မှာလူပေါင်း26သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂါကြောင့်သေဆုံးသူ38,500ကျော်ရှိခဲ့ပြီးယောဂါသက်သာလာသူအရေအတွက်ဟာလည်း9,290ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမအဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်